Ukraine နဲ့အတွက်နေပြည်တော်ကနေပြီးတော့ဝင်ပစ်ဒုံးကျည်စနစ်တွေနဲ့တံပြန်ပစ်ရိသားတွေအပါအဝင်နောက်ထပ်စီးအကူအညီဒေါ်လာ1,100ကုဋီထောက်ပံ့မှာဖြစ်တဲ့ဆိုပြီးအမေရိကန်ဆွေးနွေးကတောက်ကြမှာကြေညာပါတယ်အခုလိုမျိုးနောက်ဆုံးယူကရိန်းကိုပေးရစီးအကူအညီဟာရုရှားရဲ့တာဝန်ပစ်ဒုံးကျည်အသုံးပြုမှုကိုတံပြန်မှုဖြစ်တယ်လို့ပဲရုရှားစစ်နက်တွေထက်ပိုပြီးတော့တာလုံးနဲ့စစ်ပြက်လက်နက်နည်းပညာစနစ်တ ့ဘိုင်ဒန်ဆွေးအနေနဲ့ဒေါ်လာ9ဘီလီယံနီးပါးအပအဝင်ယူကရိန်းကိုလုံခြုံရေးကူညီပေးခဲ့တဲ့ပမာဏအခုဆိုရင်ဒေါ်လာ 9.6 ဘီလီယံအထိရှိကောင်းပြီဖြစ်တဲ့ကြောင်းပင်နဂွန်စစ်ထနာချုပ်ကတောက်ကြနေမှာကြေညာပါတယ်။ဒါပြင်အမေရိကန်ပြည်သူအနေနဲ့ယူကရိန်းနိုင်ငံကလိုအပ်နေသမျှကာလပတ်လုံးပံ့ပိုးတော့မှာဖြစ်တယ်လို့လည်းစပိန်နိုင်ငံမက်ဒရစ်မြို့မှာဒီသတင်းပတ်ပြုလုပ်တဲ့နီတိုမဟာမိတ်ထေတိအစည်းအဝေးတင်းစာရှင်းလင်းပွဲအတွက်မှာသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။ယူကရိန်းကိုအမေရိကန်ကစီးအကူအညီတွေကိုအထုတ်လိုက်ပေးနေရမှာအခု14ချိန်မြောက်မှာတော့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်ခရစ်ဒုံးကြီးနဲ့လေယာဉ်ကိုခုခံကာကွယ်ပေးနိုင်တဲ့ NAMSAM ဆိုလူသိများတဲ့လေကြောင်းရန်ကာကွယ်စနစ်နှစ်ခုလည်းပါဝင်ပါတယ်ခင်ဗျာ